နိုင်ငံတော်တာဝန်ပုဂ္ဂိုလ်တော်ဆန်းစုကြည်ဟာကချင်စီပေးဆောင်ဒုက္ခသည်စခန်းတွေကိုတွားရောက်ဖို့နဲ့ကချင်တိုင်းသားတွေနဲ့ယုံကြည်မှုတည်ဆောက်ဖို့အတွက်ဒီကနေ့မတ်လ28ရက်နေ့မှာကချင်ပြည်နယ်မြစ်ကြီးနားမြို့ကိုရောက်ရှိလာမှာဖြစ်ပါတယ်။ကချင်ပြည်နယ်တွင်ဒုက္ခသည်တွေကိုနိုင်ငံတော်အစိုးရကအခုချိန်ထိကူညီပံ့ပိုးတာမရှိသေးတဲ့အတွက်ကူညီတင့်ကြောင်းကချင်ရေးဆောင်ရွက်နေသူတွေကထောက်ပြကြပါတယ်။အသိဆုံးကိုကိုဇော်ဝင်းနိုင်ကပြောပြမှာပါ။
ကချင်ပြည်နယ်ကထွက်တဲ့တရားစာတွေကနေနိုင်ငံတော်အစိုးရအတွက်ဗန်ဒန်ငွေတွေရှာပေးနေပေမဲ့လက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲတွေကြောင့်ဒေသခံတွေအိုးအိမ်ဆွတ်ခွာထွက်ပြေးနေကြရတဲ့အပြင်အများအပြားလည်းဒုက္ခရောက်နေကြတာကြောင့်နိုင်ငံတော်အစိုးရအနေနဲ့ဒီလူတွေကိုအကူအညီပေးတယ်လို့အမေရိကန်အခြေစိုက်ကချင်တိုင်းရင်းသားများအရေးကူညီဆောင်ရွက်ပေးနေတဲ့ကချင် Alliance ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကွန်ဆန်ကပြောပါတယ်
ဒုက္ခတွေတွေကိုပံ့ပိုးမှုကအဓိကတော့နိုင်ငံခြားကပဲလုပ်နေတာပါမြန်မာနိုင်ငံအစိုးရနေပြီးတော့အကူကြီးရဆိုတာအင်မတန်နည်းပါပါတယ်။နောက်ကချင်ပြည်နယ်ကနေထုတ်တဲ့ဒီတန်ရစာစာတွေကမနည်းပါဘူး။ဒီကနေပြီးတော့ကျွန်တော်ကချင်တိုင်းရင်းသားဒီကချင်ပြည်နယ်လူပြည်နယ်ရဲ့တကယ်အကျိုးပြုတဲ့ဒီလိုဒုက္ခရောက်တဲ့အချိန်မှာအဲ့အခွန်ငွေတွေဘလောက်ကြီးရောက်နေလဲဆိုတော့ကျွန်တော်မကြားရဘူး။အဲ့လောက်ကြီးရောက်တာကျွန်တော်မကြားရဘူး။အဲ့လိုဆိုတော့ဒီဒုက္ခတွေကိုတကယ်ကိုနိုင်ငံသားအချင်းချင်းစာနာမှုတရားနဲ့အကူကြီးတင်ပါတယ်ဆိုကျွန်တော်ကအဲယုံကြည်ရဲ့
အရင်ရွက်ောက်ပွဲမဲဆွယ်စီယုံရေးကာလတွေတုန်းကပေးခဲ့တဲ့တရားဥပဒေစိုးမိုးရေးဆိုတဲ့ကိစ္စကိုလည်းအခုအချိန်မှာအန်အေဒီအစိုးရအနေနဲ့အကောင့်ထယ်ဖော်ဖို့အချိန်တန်နေပြီလို့လည်းကွန်ဆန်ကပြောပါတယ
်။နောက်တစ်ခုကတော့ဒီကျွန်တော်တိုင်းရင်းသားတွေအဓိကသူအားအနေအရတော့တောင်းဆန်းစုကြည်ပြောတဲ့အတိုင်းပဲဒီ rule of law ဆိုတာတရားဥပဒေစိုးမိုးရေးတရားဥပဒေစိုးမိုးရေးဆိုတာဒီကျွန်တော်တိုင်းပြည်ပြည်သားပြည်သားတွေပဲစိုးမိုးတာမဟုတ်တမတော်သားတွေပါစိုးမိုးတဲ့ဒီတရားဥပဒေစိုးမိုးမှုရှိတင်ပါတယ်ကျွန်တော်တိုင်းပြည်သားတွေတစ်ခတ်ချင်းရဲ့ဒီအမှုတွေအများကြီးရှိတာပေါ့နော်တရားတွေကိုရှိရောက်မှုအရေးကြီးရမယ်အချိန်ရောက်နေပါပြီဆိုတော့ကျွန်တော်ယူဆပါတယ်အခုဒီလာတဲ့အချိန်မှာတရားတွေသူတို့ကမ်ပိန်းမှာပေါ့နော်ဒီကောက်ပွဲမှာကတိပေးထားတဲ့ဟာတွေကိုပေါ်ဆောင်ဖို့အချိန်ရောက်ပါပြီဆိုတော့ကျွန်တော်
ဒုက္ခသည်စခန်းနေတဲ့ကဘယ်စခန်းမဲ့ဖြစ်ဖြစ်တွားတယ်ဆိုတာကောင်းပေမဲ့လည်းဝေးလံခေါင်ဖြားတဲ့လူသူအယောက်ပေါက်နေတဲ့စခန်းတွေကိုတွားနိုင်ရင်တော့ပိုကောင်းမယ်လို့ကွန်ဆန်ကအကြံပြုပါတယ်
။နည်းနည်းပိုဝေးလံတဲ့နှစ်ဖက်လုံးပေါ့နော်ဒီကျွန်တော်ရဲ့ဒီခရီးအချာရှိကိုကြောင်းတွေပါရှိနေတဲ့ဒုက္ခသည်စခန်းတွေဟိုဝိုင်းမော်တော့ပဲရောတွားတယ်ပါလေ။လူသူတွေကတော်တော်ဝေးကွာတဲ့နေရာကတော့တတ်နိုင်တော့တွားကတော့အကောင်းဆုံးပဲပေါ့ဆိုတော့ဒေါ်ခင်ဂျီဖောင်ဒေးရှင်းနေရာကအရင်ကတော့တွားရတာတွေကကျွန်တော်ကြားသိရပါတယ်ဒါဆိုမဲ့အစိုးရနေပြီးတော့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်လည်းမျိုးတွားတာတော့ကျွန်တော်မကြားဘူးပေါ့နော
်ဒေါ်ဆန်းစုကြည်ဟာဒီကနေ့မလ28ရက်နေ့မှာနှစ်ကြီးနားမြို့မှာရှိတဲ့ဘာသာရေးခေါင်းဆောင်များကချင်လူမှုအဖွဲ့အစည်းများနဲ့တွေ့ဆုံမှုရှိကြောင်းအမည်မဖော်လိုတဲ့နှစ်ကြီးနားမြို့ NLD ပါတီဝင်တဦးကိုကိုးကားပြီးမျိုးစိမသတင်းမှာဖော်ပြထားပါတယ်အခုလိုတွေ့ဆုံတာဟာကချင်တိုင်းရင်းသားတွေနဲ့ယုံကြည်မှုတည်ဆောက်တဲ့အနေနဲ့တွေ့ဆုံခြင်းဖြစ်တယ်လို့ယူဆကြောင်းကချင်ဘာသာရေးခေါင်းဆောင်တွေဘက်ကလည်းတုံ့တက်ကြပါတယ်။ဒါအပြင်ဒေါ်ဆန်းစုကြည်ဟာမြစ်ကြီးနားမြို့မှာရှိတဲ့ပြည်သူ့စေယုံကြီးကိုလည်းတွားရောက်လေ့လာမယ်လို့ဆိုပါတယ်။အရင်ဒေါ်ဆန်းစုကြည်ကချင်ပြည်နယ်ကိုတွားရောက်တဲ့ခီးစဉ်မှာလည်းဒေသခံကချင်တိုင်းရင်းသားတွေကတောင်းတောင်းဖြားဖြားကြိုဆိုခဲ့ကြသလိုအမျိုးသားပြန်လည်တင့်မြရေးကိုအကောင့်ထယ်ဖော်ပေးနိုင်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ရွေးကောက်ပွဲမှာ NLD ပါတီကိုမဲပေးခဲ့ကြတဲ့အကြောင်းကွန်ဆန်ကဆက်ပြောပါတယ
်။ကဒေါ်ဆန်းစုကြည်ကိုတုံခဲတဲ့ကာလတွေမှာတောင်းတောင်းတတကျိုးဆုံမှုတွေရှိခဲ့ပါတယ်ဒီမနောပွဲမှာကျိုးဆုံမှုတွေရှိတယ်ဒီလိုကျိုးဆုံတဲ့သူတို့တွေအရင်တော့ယုံကြည်မှုနဲ့မဲပေးခဲ့တယ်ဗျအန်ဒီရဲ့ရှားကနေမဲပေးခဲ့တာပါဒီလို no skip ဖို့အတွက်တတ်မတော်နဲ့သင်ပြဖို့အတွက်သူတို့မဲပေးခဲ့တာမဟုတ်ဘူးချင်းပြည်သူလူထုတွေကျွန်တော်တိုင်းရင်းသားတွေဒီကပါနော်ယုံကြည်မှုတစ်ခုကြောင့်ယုံကြည်မှုဆိုတာပြန်လည်တင့်တဲ့ရေးဒီတိုင်းကတော့ဒီလိုငင်းချမ်းလာဖို့အတွက်ယုံကြည်မှုနဲ့ရင်းရင်းဝုံဖို့ရမမမမတိုင်းတူပြည်သားရဲ့အတွက်ကျွန်တော်တိုင်းရင်းသားရဲ့အတွက်ဖက်ဒရယ်တည်ထောင်စုပေါ်ဆောင်ရေးမှာမမရဲ့ရဲ့ရဲ့ပြည်တို့ရည်တည်ဖို့အတွက်ကျွန်တော်ကဒီမဲပေးခဲ့တာပါအဲ့လိုဆိုတော့ဒီအချိန်နေမှာဒေါ်အောင်ဆန်းစုကြည်ကနေပြီးတော့ဆက်လက်ပြီးမှဥပမာမင်းကသမ္မတနဲ့ခန္ဓာမသွားတာဘာလို့ကတော့တည်းတမျိုးပေါ့နော်ဒါပေမဲ့ကျွန်တော်ကဒီလိုရေရေတင့်တင့်သမ္မတရောရေရေတင့်တင့်ဆက်ဆံဖို့အတွက်ကျွန်တော်ကလှူလာတာပါ
ကြားပြရုပ်ကောက်ပွဲကျင်းပဖို့ရပိုင်းတာလိုတဲ့အချိန်မှာဒေါ်ဆန်းစုကြည်အနေနဲ့အခုလိုကချင်ပြည်နယ်ကိုတွားရောက်တာလည်းဖြစ်ပါတယ်ကချင်ပြည်နယ်တွင်းကစစ်ပေးဆောင်ဒုက္ခသည်စခန်းတွေကိုကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေအပြင်ပြည်တွင်းကဒေါ်ခင်ကြည်ဖောင်ဒေးရှင်းအပါအဝင်တခြားစေတနာရှင်လူမှုအဖွဲ့အစည်းတွေကအကူအညီထောက်ပံ့ပေးနေတာဖြစ်ပါတယ်ကချင်ပြည်နယ်အတွင်းစစ်ဘေးရှောင်ဒုက္ခသည်စခန်းပေါင်း9ခုရှိနေပြီးဒုက္ခသည်အရေအတွက်ကတော့3,000ဝန်းကျင်မှရှိတယ်လို့သိရပါပါတယ်ခင်ဗျ